ောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စမှာမြန်မာအစိုးရအနေနဲ့ဘက်လိုက်ပြီးတော့ရပ်တည်မှာမဟုတ်ပဲတရုတ်နဲ့မြန်မာကြားရင်းနှီးမှုကိုအခြေခံပြီးတော့ဒီပြည်ပခောက်ကိုတွေ့ဆုံဆွေးနွေးပြီးညဉ့်ညမ်းစွာအဆုံးသတ်ရေးအတွက်ကြိုးပမ်းလှုပ်ဆောင်သွားမယ်လို့ပြောကြလိုက်ပါတယ်မြန်မာနိုင်ငံနေပြည်တော်မှာကျင်းပနေတဲ့48ချိန်မြောက်အာဆီယံနိုင်ငံကြားရေးဝန်ကြီးအစည်းအဝေးကာလအတွင်းမှာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသတင်းတောက်တွေကိုအဲ့ဒီလိုပြောကြလိုက်တာဖြစ်ပါတယ်ဒီအကြောင်းရိုက်တာသတင်းဌာနရဲ့သတင်းပေးပို့ထားချက်ကိုကိုဇော်ဝင်းလှင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ဘက်လိုက်ရည်တည်မှာမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကနေပြည်တော်မှာအောက်ဂုလ10ရက်နေ့ကပြောကြားလိုက်တာဖြစ်ပါတယ်တွင်တွေ့သဘာဝအရင်းအမြစ်တွေအပြင်ငါးဖက်လုပ်ငန်းအထွတ်ပါကြီးမားစွာလုပ်ကိုင်နိုင်တဲ့ဒီတောင်တရုတ်ပင်လယ်ပြင်အတွင်းကနယ်မြေ90ရာခိုင်နှုန်းကိုသူတို့ပိုင်ဆိုင်ကြောင်းတရုတ်အစိုးရကပြောဆိုနေတာဖြစ်ပါတယ်။နှစ်စဉ်အမေရိကန်ဒေါ်လာတန်5000ဘိုးနဲ့ညီမျှတဲ့ကုန်ပစ္စည်းတွေရေချောင်းကနေတည်ယူပို့ဆောင်နေတဲ့အဲ့ဒီတောင်တရုတ်ပင်လယ်ပြင်အတွင်းကရေပိုင်နဲ့တချို့ကိုဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ကိစ္စမှာငြင်းကြမ်းတဲ့နည်းနဲ့အပြေရှာနိုင်မှုတရုတ်နိုင်ငံရဲ့ရင်းနှီးမှုအပေါ်အခြေခံပြီးစ조사လှုပ်ဆောင်သွားမယ်လို့နေပြည်တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးများဆွေးနွေးပွဲအတွင်းအာဆီယံအဖွဲ့ကြီးရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောလိုက်တာဖြစ်ပါတယ
်။ Myanmar is a very good position to facilitate the peaceful dialogue among the party in the South China Sea issue. So we try to use
တောင်တရုတ်ပင်လယ်ပြင်ထဲကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတွေအချင်းချင်းကြားငြင်းချမ်းစွာတွေ့ဆုံဆွေးနွေးအပြေရှာရေးဖြစ်ပေါ်လာအောင်ကြားဝင်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံဟာကောင်းမွန်တဲ့အနေအထားမှာရှိနေတဲ့အကြောင်းဒီပဋိပက္ခပြည်လဲစေရေးအတွက်တရုတ်နိုင်ငံနဲ့ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးကိုအသုံးချပြီးမြန်မာနိုင်ငံအနေနဲ့ကြားဝင်ဆောင်ရွက်ပေးနိုင်တာနဲ့အညီဒီတိုင်းပဲလှုပ်ဆောင်ပေးသွားမှာဖြစ်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းကားကျွန်းမှာမိပြတိုက်တွေတိစောက်သွားမဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းမီဒီယာတွေမှာကြာသပတေးနေ့ကရေးသားဖော်ပြထားပါတယ်။အဲ့ဒီထက်ကအ ਨੇ ဆုံးကျွန်းနှစ်ကျွန်းဖြစ်တဲ့ Drummond ကျွန်းနဲ့ Pyramid Rock ကျွန်းတွေဟာဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ Paracel ကျွန်းစုတွေထဲမှာပါဝင်နေပါတယ်။တစ်ဖက်မှာလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာကွန်ဂရက်စ်လွှတ်တော်ရဲ့ဖိအားပေးမှုကြောင့်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကိစ္စနဲ့ပတ်သက်လို့ဒီဆွေးနွေးပွဲတွေအတွင်းမြန်မာအစိုးရကိုမေးခွန်းထုတ်ဖော်ရှိနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2012ခုနှစ်ကလူမျိုးရေးအသွင်ဆောင်တဲ့အထိကယုံနေဖြစ်ပွားခဲ့တဲ့အတွက်လူ100လောက်သေဆုံးပြီးရိုဟင်ဂျာအများစုအပါအဝင်လူ300,000ခွဲလောက်လည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါမြန်မာနိုင်ငံမှာနေပေါင်းများစွာအမြင့်တွေနေတဲ့အဲ့ဒီပြဿနာတွေကိုအချိန်တိုအတွင်းဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ
် So we understand there's some concern in the Washington especially in the Congress but you have to understand that the government cannot solve all these problem in the 3 years even in the country like United States they still have the problem
American နိုင်ငံအနေနဲ့အထူးသဖြင့် Congress လွတ်တော်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစိုးရင်ပူပန်မှုရှိတယ်ဆိုတာကိုနားလည်ကြောင်းဒါပေမဲ့ဒီပြဿနာကို3နှစ်အတွင်းဖြေရှင်းပစ်လိုက်လို့မရနိုင်ဘူးဆိုတာကိုသူတို့နားလည်သဘောပေါက်တဲ့ကြောင်း American ပြည်ထောင်စုမှာလည်းလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ပြဿနာတွေတိုင်းပြည်တောင်ပိုင်းမှာဖြစ်နေတဲ့ကလေးအလုသမားကိစ္စတွေကို HRW လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာတွေထဲမှာဖော်ပြနေတဲ့အကြောင်းပြောသွားတာဖြစ်ပါတယ်အာဆီယံနိုင်ငံကြီးဝန်ကြီးတွေဟာလည်းအမေရိကန်နိုင်ငံအပါအဝင်တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊အိန္ဒိယ၊ကနေဒါ၊ဥရောပသမဂ္ဂ၊နယူးဇီလန်၊ရုရှားစတဲ့မိတ်ဖက်နိုင်ငံတွေနဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလာမယ့်ရက်တွေမှာဆွေးနွေးသွားဖို့ရှိနေပါတယ်ခင်ဗျာ။